မြန်မာနိုင်ငံမှာဆက်သုံးစီဈေးတွေတက်နေတဲ့အပြင်ခီးသွားတွေလည်းနှဲနေတာကြောင့်လုပ်ငန်းမရအောင်ထိမိပြေးဆွဲနေရတယ်လို့ပြည်တွင်းခီးတဲ့ရေလိုင်းလုပ်ငန်းရှင်တွေကပြောပါတယ်။လက်ရှိအခြေအနေဟာရုန်းကန်ဖို့အခက်အခဲဆုံးအချိန်ဖြစ်ပြီးအခြေအနေပိုဆိုးလာရင်တော့ခီးတဲ့ပို့ဆောင်ရေးလုပ်ငန်းတွေအနေနဲ့အပြောင်းအလဲတစ်ခုခုလုပ်ရလိမ့်မယ်လို့ရေလိုင်းပိုင်ရှင်တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းညာပြပြပေးပါရှင်
။ဓာတ်ဆီတလီတာကိုကျပ်2000ကျော်ဒီဇယ်တလီတာကိုကျပ်2500ကျော်လာပြီးတဲ့နောက်မှာတော့မြန်မာပြည်ကပြည်တွင်းခရီးသည်ပို့ဆောင်ရေးလုပ်ငန်းတွေလည်းတဖြည်းဖြည်းရပ်တည်ဖို့ခက်ခဲလာတယ်လို့လုပ်ငန်းရှင်တွေကပြောပါရယ်အမျက်မရတဲ့ခီးစဉ်တွေရှိပေမဲ့လည်းလုပ်ငန်းမရက်သွားအောင်ထိမ့်ပြီးလဲပတ်နေရတယ်လို့ရန်ကုန်မန္တလေးခရီးသည်ပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါရယ်ဒုက္ခ
ရခက်ခဲတဲ့နေထိုင်ပြီးကြောက်နေတာပေါ့နော်ဒီကတအားကျက်သွားတော့ကြုံကြတဲ့ကစီဝါမာရင်းကိုသတိငွေလောက်ပို့တက်သွားတာလေဆဲရဲခေါ်တယ်ဆိုင်ရအဲ့လိုမျိုးလေးကြီးပါဒါမှတိုက်လို့လုံးဝမရပြဖို့ဆိုတာမျိုးကတော့အဲ့ဒါတော့အဲ့ဒါမှဘူးအခြေအနေဖြစ်ကုန်ပါတော့နော်ခါဒီထားပါတော့ဒီခေါက်ကဟိုတသိန်းလောက်ဆန်ရတယ်ဒီခေါက်ကဟို3သိန်းလောက်ကျန်တယ်ဆိုရင်ဖက်ရတဲ့ခေါက်ကတသိန်းနှုတ်လိုက်လို့ရှိနေတော့2သိန်းလောက်ပဲကိုယ့်တည်းအကျိုးများရှိရတာပေါ့
ရန်ကုန်မန္တလေးပြေးဆွဲနေတဲ့ခီးတဲ့ရင်လိုင်းတလိုင်းရဲ့အသွားအပြန်ကုန်ကြစရိတ်ကစီဘိုးဝန်ထမ်းဘိုးလန်တရာကြီးအားလုံးပေါင်းရင်70သိန်းလောက်ရှိပါတယ်တခါတလေဒီကုန်ကြစရိတ်ရဲ့တဝက်လောက်ပဲပြန်ရတယ်လို့ခီးတဲ့ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကပြောပါတယ်2021ခုနှစ်ထဲကိုဗစ်ကပ်ရောဂါကြောင့်ခီးသွားလုပ်ငန်းတွေထိခိုက်ခဲ့ရတုန်းကရင်းစည်းကနှုံးထားတွေကိုရင်းလိုင်းတချို့ကတိုးပြီးကောက်ယူခဲ့ပါတယ်အခုတော့73စီဈေးတက်ပြီးခီးသွားတွေလည်းကျသွားတဲ့အတွက်ဒီထက်တိုးပြီးယူဖို့တော့မဖြစ်နိုင်ဘူးလို့မန္တလေးပုဂံညောင်ဦးပြေးဆွဲနေတဲ့ရင်းလိုင်းပိုင်ရှင်တူက VOA ကိုပြောပါတယ်
2000ရွယ်လိုင်းဆို2000 3000ထိတက်သွားတယ်2000ခွဲထိတက်သွားတာမျိုးရှိရပြမန်လေးပကံချောင်းဆွဲနေတဲ့လိုင်းนี่ဆို1000ခွဲနဲ့ပဲဆက်ဆွဲနေရရှိတယ်တကယ်တော့စီဈေးနှုန်းရကိုက်လာဆိုမကိုက်ဘူးခီးတဲ့ရာလေအခုလက်ရှိနေတာက10ရောက်တော့မပြေဘူးပြ5ရောက်6ရောက်အဲတခါလေး4ရောက်လောက်နဲ့ထွက်နေရတာအဲမျိုးဆိုရင်ဒေသဘောကရှုံးတာ5000 6000အထက်ပဲဒါပုံမှန်တစ်ကောက်ရှုံးတာပေါ့နော်ကားကဈေးနှုန်းတက်မှလေစင်တော်များများစဉ်းစားနေကြတယ်ဒါပေမဲ့ခီးသွားရမရှိဈေးနှုန်းထပ်တက်လိုက်ရင်လည်းပိုဆိုးသွားမှာဆိုတော့ဟောဒီတိုင်းပဲဆက်သွားနေရတာပေါ့နော
်ရန်ကုန်မှာအောက်တိန်95တလီတာကို2250ကျပ်ရှိပြီးစကိုင်းတမူးမှာတော့2430ကျပ်ရှိပါတယ်ပရီမီယံဒီဇယ်ကတော့တလီတာကိုရန်ကုန်မှာ2620ကျပ်ဖြစ်ပြီးမန္တလေးတိုင်းမိုးကုတ်မြို့မှာတော့ကျပ်2280ဈေးရှိပါတယ်ဒါတွေကတော့လိုင်စင်ရလက်ကားစီဆိုင်တွေကရောင်းချတဲ့ဈေးနှုန်းတွေဖြစ်ပြီးတော့ပြင်ပလက်လီပေါက်ဈေးမှာတော့ဒီဈေးနှုန်းတွေထက်များပါတယ်။မကြသေးခင်ကကချင်ပြည်နယ်ပူတာအိုမှာဓာတ်ဆီတကားလန်ကိုကျပ်4000အထိအမြင့်ဆုံးတက်ခဲ့ပါတယ
်။ဒီလေးကလည်းဒါပြောမယ်ဆိုလို့ချင်းတက္ကမရလည်းဖြစ်နေတာလည်းဖြစ်နေတယ်။ဟိုစားလည်းပိုသိုးသွားရင်တော့ဟိုတခုခုတော့စီရင်ရမှာပေါ့နော်။အဲ့လိုဒီခုလက်ရှိနေစားလေးတိုင်းကတော့ဇမခါဒိုးဖို့ဆိုတော့အဲဒီတော့မဖြစ်သေးပါဘူး။ကိုကတော့လေကိုကကိုမကိုက်လို့တိုးလိုက်ပြန်တော့လေလူများတစ်ဖက်သားပေါ်ကြဆိုကိုကခါချက်ကပိုးတက်သွားတယ်လေ။ကျန်တဲ့ဟာတွေကကိုတွဲရည်ကိုလိုက်ချက်ကုန်တာလေ
။စက်သုံးစီဈေးတွေလည်းတိတိတတ်တတ်တက်လာနေတာကြောင့်နိုင်ငံတိုင်းလိုလိုမှာကုန်တင်ကနဲ့ခရီးဈေးတွေလည်းလိုက်တက်နေပါရယ်။အိန္ဒိချင်းထိုင်းနိုင်ငံမှာလည်းကားလက်မှတ်ဈေးနှုန်းတွေကိုတိုးပေးဖို့အဝေးပြေးရင်လိုက်လုပ်ငန်းရှင်အသင်းကသူတို့အစိုးရကိုတောင်းဆိုနေပါရယ်။မလိုက်လျော့ဘူးဆိုရင်တော့လာမယ့်ဇူလိုင်လ1ရက်ကစပြီးရင်လိုင်းပြေးဆွဲတာကို80ရာခိုင်နှုန်းလောက်ရှော့ချလိုက်မယ်ဆိုပြီးထိုင်းဆိုရကိုဖိအားပေးနေပါတယ်။တချို့ကလည်းကုန်ကြစရိတ်ကြောင့်လုပ်ငန်းခဏရပ်ထားကြတယ်လို့ထိုင်းသတင်းတချို့ကဒီကနေ့ဖော်ပြထားပါတယ်ခင်ဗျာ။